မြန်မာနိုင်ငံရခိုင်ပြည်နယ်ကမတည်မငြိမ်အခြေအနေတွေကိုအလေးထားပြောကြားခဲ့တဲ့နိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်ဒေါက်အောင်ဆန်းစုကြည်ရဲ့ဒီကနေ့မိန့်ခွန်းပေါ်မှာတော့သဘောထားအမြင်တွေအမျိုးမျိုးရှိနေကြပါတယ်။အင်္ဂလိပ်ဘာသာနဲ့ပြောကြားတဲ့မိန့်ခွန်းကိုနိုင်ငံတကာအသိုင်းအဝိုင်းကိုရည်ရွယ်ကြောင်းဒေါက်အောင်ဆန်းစုကြည်ကပြောဆိုထားပေမဲ့လက်တွေ့အခြေအနေတွေနဲ့ကင်းကွာနေတဲ့ဆိုပြီးလူအခွင့်အရေးအဖွဲ့တွေကဝေဖန်နေကြပါတယ်။အပြည့်အစုံကိုတော့နန်းလောင်ကပြောပြပေးမှာဖြစ်ပါတယ်ရှင်။
နိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်တော်အောင်ဆန်းစုကြည်ရဲ့မိန့်ခွန်းအပေါ်သဘောထားအမြင်အမျိုးမျိုးထွက်ပေါ်နေတဲ့အထက်နိုင်ငံတကာလူ့အခွင့်အရေးအဖွဲ့တွေကမှတော့အားမလို့အားမရဝေဖန်နေကြပါတယ်။နိုင်ငံတကာလူ့အခွင့်အရေးအဖွဲ့တစ်ခုဖြစ်တဲ့ Human Rights Watch ရဲ့အာရှအရေးရာလက်ထောက်ညွှန်ကြားရေးမှူး Phil Robertson ကတော့တော်အောင်ဆန်းစုကြည်ရဲ့မိန့်ခွန်းဟာလက်တွေ့အခြေအနေနဲ့ကင်းကွာနေတယ်လို့အခုလိုဆိုပါတယ
်။ I think there's a mixture of her being somewhat isolated and you know relying on the military to provide her briefings on what's going on there.
သူ့အနေနဲ့တပည့်တစ်ခြားဖြစ်နေလို့ဖြစ်ပျက်နေတဲ့အခြေအနေတွေနဲ့ပတ်သက်တဲ့စီမံသားတွေအတွက်စစ်တပ်ကလည်းအားထားနေရတာပဲရောရှက်နေတယ်လို့ထင်ပါတယ်။စစ်တပ်ကလည်းသူ့အနေနဲ့တင်းမှန်နေရနိုင်မှာမဟုတ်ပါဘူး။
မြန်မာနိုင်ငံကအစ္စလာမ်ဓမ္မပိမံဦးဆောင်စော်ရဲမှုတူလည်းဖြစ်တဲ့ဦးဝေလွင်ကတော့ထောင်ဆန်းစုကြည်ရဲ့မိန့်ခွန်းဟာရိုးသားမှုအပြင်နဲ့ပြောဆိုသွားတာဖြစ်ပေမဲ့အာဏာချက်တချို့ရှိနေတယ်လို့သုံးသပ်ပါတယ်
။အဲတင်းအချက်ကတော့လေသူ့အနေကရိုးသားမှုအပြည့်အဝရှိတယ်လို့ကျွန်တော်အဲ့လိုမြင်ပါတယ်။နော်။နောက်အချက်အနေကသူ့အနေနဲ့ကဟိုပြင်ပြတဲ့နေရာမှာငင်းပယ်ခြင်းပေါ့လေဟိုကျွန်တော်ပါဖော်မယ်ဆို flat denial ပေါ့။ outright denial ဒါတခုမှမလုပ်ဘူး။အဲ့တော့သူ့အနေနဲ့ကဒီဘာသာပေါင်းစုံတည်ရှိတဲ့အကြောင်းကိုသူငြင်းဆုံမှုမရှိဘူးဘာသာပေါင်းစုံတခါကြတာရှိရဲ့အတွက်သူစိုးစားတယ်ဆိုတော့ပြောသွားတယ်အဲ့ဒါလေးကိုကျွန်တော်အနေနဲ့လေးလေးနက်နက်အသိပါရှိတယ်သို့တော်လည်းပဲလက်ရှိအခြေအနေမှာဟိုရခိုင်ပြည်နယ်မှာရှိနေတဲ့အစ္စလာမ်ဘာသာဝင်တွေအတွက်ပညာရေးတို့ကျပ်ပါရေးတို့ကတော့သူပြောသလိုဟိုအပြည့်အဝတော့မရသေးဘူ
းနိုင်ငံတကာလူ့အခွင့်အရေးအဖွဲ့တွေကတော့ကုလသမဂ္ဂရဲ့အချက်အလက်ရှာဖွေရေးအဖွဲ့အပါဝင်နိုင်ငံတကာရဲ့အစုံစမ်းစစ်ဆေးမှုတွေကိုလက်ခံဖို့တိုက်တွန်းနေကြတာပါ။နိုင်ငံတကာလူ့အခွင့်အရေးအဖွဲ့တစ်ခုဖြစ်တဲ့ Amnesty International ရဲ့မြန်မာနိုင်ငံဆိုင်ရာသုတေသီ Laura Hing ကတော့ဒေါအောင်ဆန်းစုကြည်ရဲ့မိန့်ခွန်းဟာအခြေအနေမှန်တွေကိုထင်ဟမှုမရှိဘူးလို့ကုလဝေဖန်ထားပါတယ်။
Well, I think the speech today, much anticipated obviously, was an indication of this
government. ဒီမိန့်ခွန်းကတော့သူတေခံစားရတဲ့အတိုင်းဒီကတိလေးမှာစုံနေရတဲ့အခြေအနေတွေနဲ့တတ်တတ်ပြီးတော့ဖြစ်ပျက်နေတာတွေကိုအရက်သားအစိုးရကငင်းပယ်နေတဲ့လက္ခဏာတစ်ခုလို့ယူဆပါတယ်။တချို့ပြောဆိုချက်တွေဟာဆိုရင်လည်းမမှန်ကန်တာတွေအပြစ်ဖို့တာတွေနဲ့ရောထွေးနေပါတယ်
။ Kofi Annan ဦးဆောင်တဲ့ရခိုင်အစံပေးကော်မရှင်အဖွဲ့ဝင်တဦးလက်ရှိတဲ့ဦးဝေလွင်ကတော့ဒေါအောင်ဆန်းစုကြည်ရဲ့မိန့်ခွန်းဟာပြဿနာကိုလက်တွေ့ကျကျဖြေရှင်းဖို့ကြိုးပမ်းနေတာကိုပြသနေတယ်လို့အခုလိုဆိုပါတယ်။
ကျွန်တော်တို့ပြဿနာရဲ့ကြီးတစ်ခုကိုကျိုးသာအားထုတ်ကြုံကြပြီးတော့ဘယ်လိုကြော်သားမလဲဆိုတဲ့ဟာကိုပြောသွားတယ်ဆိုရင်အခြေအနေတွေကိုသူမျက်စုစားမဟုတ်ဘူးနော်သူကအရေးကြီးလို့လောက်ရမယ်အခြေအနေတွေရှိနေတယ်ဆိုတာကိုသူလက်ခံသိမှတ်ကြည့်ပြီးဒါကိုဘယ်လိုကြော်သွားရမယ်ဆိုတာကိုနော်အပြည့်အစုံရပုံစံတွေနဲ့လည်းသူ့အနေနဲ့ကားလဲခုပြေးကိုပြောတယ်ဒီတွင်းမှာရှိနေတဲ့တပ်မှန်တွေကိုလည်းပဲနိုင်ငံတော်အစိုးရနဲ့ပူးပေါင်းပြီးတော့မင်းများစုံစမ်းစစ်ဆေးရေးတွေဖို့အတွက်ဒီပြိတ်ပေါ်ဒီပါတယ်ဒီဘာလို့မှမရှိပါဘူးမဟုတ်ပါဘူးမဖြစ်ပါဘူးလို့သူကျေစုထားတာတော့မဟုတ်ဘူး
အမေရိကန်ပြည်ထောင်စုနယူးယောက်မြို့မှာလက်ရှိကျင်းပနေတဲ့ကုလသမဂ္ဂအထွေထွေညီလာခံမှာမြန်မာနိုင်ငံအရေးနဲ့ပတ်သက်ပြီးဝေဖန်ခံရမယ့်အနေအထားတွေလည်းရှိနေတာပါဒီအစည်းအဝေးကိုပြည်ရင်းမှာအာယုံဆိုင်ဆရာကိစ္စရအတော်များများရှိနေတဲ့အတွက်ဆိုပြီးဒေါအောင်ဆန်းစုကြည်ကိုစားသူသမရဟန်နရီဗန်တီယူသာတက်ရောက်လာခဲ့တာဖြစ်ပါတယ်ရှင်